ရမွေးတို့ဒီရှမ်းပြည်နယ်ကပေါ့နော်ဒီစာတော်လုံးအရာရှိကပေါ့ဒီမွေးစေဝါတက်ဆောင်နာနဲ့ပတ်သက်ပြီးတော့ရမွေးကြီးတို့ဆောင်ရွက်နေတဲ့အပိုင်းလေးသိပြရစေခင်ဗ
ျဒီ2015ခုနှစ်နိုဝင်ဘာ21ရက်နေ့ညတနာရီပေါ့အဲ့ဒီမှာကျွန်တော်တို့မွေးရေးတပ်ဖွဲ့စု26ပင်လောင်းပေါ့ပင်လောင်းအဖွဲ့တွေကကျွန်တော်တို့လမ်းကြောင်းပိတ်ရှာဖွေရင်းနဲ့မော်တော်ကားတစ်စီးကျွန်တော်တို့ပင်းညုံမှု482ကီလိုပိုင်22ပစ္စတိုတစ်လက်မကြီးပေါက်တစ်ခု G73 တော့အဲ့တော့တရားခဏနှစ်ယောက်ကျွန်တော်ဖန်စီရမိတယ်။အဲ့တော့ဖန်စီရမိတဲ့ဖြစ်စဉ်မှာတော့ဒီတရားခဏနှစ်ယောက်မှာသူတော်ဝင်းဆိုရမောင်မောင်ဆိုရနှစ်ယောက်ပါတာ။သာသနာ့နဲ့ပတ်သက်တဲ့အရာရှိတယောက်တော့ပါတာပေါ့သူတော်ဝင်းဆိုတာ။အဲ့တော့အဲ့ဒီဖြစ်စဉ်ပေါ့။အဲ့ဒါနဲ့ဆက်ဆက်ပြီးတော့တော့သူတို့စစ်ကြောပြီးတော့ကျွန်တော်တို့ပေါ်ထုတ်တဲ့ခါမောင်မောင်အင်ကနောက်ထပ်တော့ ice နောက်ကီလို450လောက်ထပ်မိ။ဒီနေ့ကျွန်တော်ရေးယူတာပါ
။ဟုတ်ကဲ့ဆရာအခုဒီဖန်စီရမိထားတဲ့ဒီရှမ်းပြည်နယ်ကစာသုံးလုံးအရာရှိနဲ့အတူပေါ့နော်။ဒီနေပြည်တော်မှာရှိတဲ့စာသုံးလုံးအရာရှိကိုလည်းဒီအမှုတွဲမှာပါဝင်တယ်လို့သိရတယ်ခင်ဗျာ။သူတို့ရဲ့ဒီနောက်ဆက်တဲ့အခြေအနေလေးဘလို့ရှိလဲဆရာစုံစမ်းပေါ်ထုတ်ချက်ရပါတော့
။ဒီနောက်ဆက်တဲ့ပေါ်ထုတ်တဲ့အဆင့်ကတော့ကျွန်တော်တို့ပေါ်ထုတ်ဆဲပေါ့နော်။နေပြည်တော်မှာပါဝင်တဲ့အရာရှိဆိုတာကတော့တော့လောလောဆယ်တော့တရားခဏတယောက်ရဲ့ထွက်ဆိုခြင်းအရာဒါကျွန်တော်တို့တော့ရည်ရွယ်မှုဆောင်ရွက်ထားတာပေါ့။နောက်ဒုတိယကတော့ဒီပါဝင်ကျူးလွန်နေဆိုတဲ့အထောက်အထားကတော့လက်ဆုပ်လက်ကိုင်ထိခြားတဲ့အထောက်အထားတော့မရှိသေးဘူးပေါ့။ဒါတော့ဆက်လက်ဆက်ဆင်းနေလို့ဖြစ်ပါတယ်။
ဟုတ်ကဲ့ဆရာအခုလက်ရှိပေါ်တော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဒီတရားခဏတွေကိုပေါ့ဆရာတို့ဘာမှထားရှိစစ်ဆေးနေလဲခင်ဗျ
ဒီတရားခဏတွေကတော့တော့ကျွန်တော်တို့ရေးယူထားတာလည်းတော့အနည်းဆုံး9ယောက်ရှိပြီပေါ့နော်ပြီးဆိုတော့ဒီဆက်ဆက်တဲ့အမှုတွေလည်းပိုင်ရှင်နဲ့ပတ်သက်ပြီးပေါ်ထုတ်တာပိုင်ရှင်ဒီအိုက်နုခေါ်ပီနုပေါ့တော့ဒီရာနဲ့ပတ်သက်တော့တချီလိမ့်မှလည်းသူ့အင်ကတော့ကျွန်တော်တို့ဝင်ရောက်ရှာဖွေတာရှိတယ်ပြီးတော့ဒီနေ့ကမူကြီးစေဝါနဲ့ပတ်သက်တဲ့ပေးပြီးတော့တော့တရုံးရယ်နောက်ကျန်တဲ့ဒီမူကြီးစေဝါရောင်းချရမယ်လို့ယူဆရတဲ့နောက်ဘက်ငွေ25,000ရယ်နောက်ကျန်တဲ့ဆက်ဆက်ပစ္စည်းတွေကျွန်တော်တင်ထားတာပေါ့။တော့လူကတော့အတွက်ပြေးတင်းချောင်းလေးပြီးတော့တော့ဆက်တဲ့ပြီးတော့ပါရီယာမီကြီးတော့ဆောင်ရွက်လည်းရှိတော့
ပေါ့။ဟုတ်ကဲ့ပါရမှုအခုလေဒီစနရမှုပြောသလိုပေါ့နော်အနည်းဆုံး9ယောက်ကိုဖမ်းမိထားတယ်ဆိုတော့အစိုးရရရှိတွေရောပါသီလားခင်ဗျာ။အ
ဲ့ဒီ9ယောက်ပါပဲခင်ဗျာ။ကျွန်တော်တော့မရှိပါဘူးကျွန်တော်တော့အရသားပါ
။ဟုတ်ကဲ့ခင်ဆရာအဲ့ဆိုလို့ရှိရင်စနဆရာပြောသလိုပေါ့နော်ဒီအမှုမှာကျတော့အိုင်နုခေါ်ပီနုကဒီအမှုရဲ့အဓိကတရားခံလို့ပြောလို့ရနိုင်မလားခင်ဗျာ။
မှန်ပါတယ်ခင်ဗျဒီပစ္စည်းတွေရဲ့ဒီဟာတွေရဲ့နောက်ွယ်ကသူပိုင်ရှင်ပေါ့နော်ကျင်းနေပြီးတော့သူတို့နဲ့ဆက်ဆက်တယ်ဆက်ဆက်ပြီးတော့ဒါပါဝင်ကျူးလွန်တဲ့သဘောပါ
ဟုတ်ကဲ့ဆရာသူကရောအဖွဲ့အစည်းတစ်ခုကများလားခင်ဗျအ
ဲအဖွဲ့အစည်းကဆိုတော့သူတို့ထွက်ဆိုချက်ရအဖွဲ့အစည်းကဆိုတော့လည်းပဲကျွန်တော်တို့ဒီဆက်ဆက်ဆက်ရန်အထောက်အထားတွေနဲ့ခိုင်လုံတဲ့အထောက်အထားတော့မရသေးပါဘူးစစ်ဆေးတော့မှာပါဆက်စီရမိတဲ့လူတွေထွက်ဆိုချက်ကတော့ဒီ SSC တက်မခွန်ကဆိုပြီးတော့တော့ထွက်ဆိုချက်ရှိပါတယ်ဒီပေါ်မှာထောက်ခံပြီးတော့ထွက်ဆိုတဲ့တော့တက်တီကန်အထောက်အထားကြီးကျွန်တော်တို့ဆက်တက်ရှာဖွေနေတော့
မူရီစေဝါတက်ဖြည့်လုပ်ငန်းတွေကိုဒီမြန်မာနိုင်ငံရက်တက်ဖို့အနေနဲ့ပေါ့နော်ဒီစီမံကိန်းချဆောင်ရွက်တာတွေရှိနေတယ်ပေါ့နော်အခုလိုဒီဝန်ထမ်းတွေပါဝင်ရောင်းဝယ်ဖောက်ကားမှုတွေပါဝင်နေတာဘာကြောင့်လို့ပြောနိုင်မလဲခင်ဗျ။အ
ော်ဒါကတော့တော့တခြားနိုင်ငံတွေမှာလည်းဖြစ်လိမ့်ဖြစ်တာရှိပါတယ်ဒါကတော့ခုနလိုပေါ့ဒီအချက်ပြက်တဲ့ဝန်ထမ်းအချို့ရဲ့ဒါပူးပေါင်းပါဝင်မှုတွေကတော့အချို့နေရာတွေလည်းရှိတတ်တာပါဘာကြောင့်တော့ဖြစ်တာလဲဆိုတော့ပြောရဲဟိုကိုချင်းတရားနဲ့သူရုပ်ကြီးချက်ခံချက်ပုံမှာမှုကြည့်တာ
ဟုတ်ကဲ့ဆရာ။အိုးမကြသေးမိကမလဲဒီ UMODC ကပေါ့နော်ဒီမြန်မာနိုင်ငံဟာဒီမွေးစေဝါနဲ့ပတ်သက်ပြီးတော့ဘင်းဖြူဒုတိယအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တော့တော့တို့ကဒီကြေညာထားတာရှိတယ်ပေါ့နော်အခုလို့ဒီမွေးစေဝါတွေကိုစီမံကိန်းချက်တိုက်ဖြတ်နေလှုပ်ဆောင်နေပေမဲ့ဘင်းဖြူထုတ်လုပ်မှုကများနေတာဘာကြောင့်လို့ဆရာပြောနိုင်မလဲခင်ဗျ။
ဒီဟာကတော့မီဒီယာတွေရဲ့ခုနလိုပေါ့နော်ကျွန်တော်တို့နိုင်ငံဆောင်ရွက်နေတဲ့ဟိုကိန်းဂဏန်းတွေအတိအကျဟိုမတိဘဲနဲ့ဒါပြောဆိုဝေဖန်နေတဲ့တော့အခြေအနေပါပဲ။နောက်တကယ်တကယ်တော့ကျွန်တော်တို့နိုင်ငံရဲ့မူရည်စေဝါထုတ်လုပ်မှုဟာကမ္ဘာမှာဒုတိယအများဆုံးဆိုတော့လည်းပဲဒီအာဖဂန်နစ္စတန်နိုင်ငံအများဆုံးနဲ့နှိုင်းယှဉ်လိုက်ရင်ကျွန်တော်တို့ကအများကြီးတော့ပွာချတာတော့တွေ့ရမှာဖြစ်ပါတယ်။တော့မူရည်စေဝါစိုက်ပျိုးမှုတွေကလည်းကျွန်တော်တို့2006ခုနှစ်တည်းအောင်ဒီစိုက်ပျိုးမှုတွေလည်းအများကြီးရောကြလာခဲ့တာပေါ့နော်။ဒီ2006ခုနှစ်ကနေစပြီးတော့တဖြည်းဖြည်းမြင့်တက်တာကလွန်ခဲ့တဲ့ကျွန်တော်တို့3နှစ်ဒီ2013ခုနှစ်ကနေစပြီးတော့တော့စိုက်ပျိုးမှုတွေလည်းတော့ထုတ်လုပ်မှုတွေရောအကုန်လုံးကဒါရောကြလာတဲ့အခြေအနေဖြစ်ဒီ2013ခုနှစ်ကဆိုရင်ဘေးစိုက်ပျိုးမှုကတနိုင်ငံလုံးအတိုင်းအတာနဲ့9,800ဟက်တာပဲရှိတာပေါ့။ဒီ2014ခုနှစ်မှာဆိုရင်9,600ဟက်တာ200ဒါရောကြသွားတဲ့အခြေအနေပေါ့။တော့ကျွန်တော်တို့ဒီ2015ခုနှစ်ဒါ UNODC နဲ့ပူးပေါင်းပြီးတော့ဘင်းကင်းတော့တိုင်းတာမှုအခြေအနေရတော့ဒီကျွန်တော်ဟက်တာပေါင်း9,500စိုက်ပျိုးတဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်မို့ဒီနေ့မှဆိုရင်ကျွန်တော်တို့ကဘင်းစိုက်ပျိုးမှုကတော့ဟက်တာ2,100ဟက်တာကျော်ကျွန်တော်တို့ကတော့ရှော့ချနိုင်နေတာတကယ်တဲ့အခြေအနေဖြစ်ပါတယ်ဒီထုတ်လုပ်မှုမှလည်းကျွန်တော်တို့ကဒီ2013ခုနှစ်မှာ880မက်ထရစ်တန်ပေါ့နော်အဲ့ဒီကနေပြီးတော့2014ခုနှစ်မှာ680ဆိုတော့ကျွန်တော်တို့တန်နေရာလောက်တော့ရောကျသွားပြီးတော့ဒီ2015မှာဆို645တန်တော့ထုတ်လုပ်မှုဆိုကျွန်တော်ခံမှန်းထားတာဒါလည်း25တန်ထုတ်လုပ်မှုရောကျတဲ့အခြေအနေဖြစ်တယ
်ဟုတ်ကဲ့ဆရာဒီနှစ်အတွင်းမှာပေါ့နော်ဒီမွေးစေဝါဒီစံချိန်နဲ့ဖမ်းမိတာတွေတော်တော်များတာပေါ့နော်ဒီစီးပွားရေးလုပ်ငန်းရှင်တွေပါမွေးစေဝါမှာပါဝင်လာတာတွေရှိတယ်ဆွနာအခုပေါ့ဒီစာသုံးလုံးအရာရှိတွေပါတွေဒီမွေးစေဝါမှာပါဝင်လာတာတွေရှိတယ်အဲ့ဒီနောက်ကွယ်မှာဆရာဘာတွေများရှိအောင်မလဲခင်ဗျဆရာတို့ဘယ်လိုများဖော်ထုတ်စစ်ဆေးထားရှိလဲခင်ဗျ
အခုကျွန်တော်တို့ကဟိုအများကြီးဖန်ဆီးရမိမှုတွေဖြစ်လာတယ်ဆိုတော့ကကျွန်တော်တို့ဟိုနိုင်ငံရဲ့ခုနမွေးရေးစီဝါတာစီနေရေးအပေါ်မှာထားတဲ့မူဝါဒပေါ့ဒီလိုကျွန်တော်တို့ပြောလို့ရတာပေါ့ဒီနေ့မှာကျွန်တော်တို့ပြည်ထောင်စုဝန်ကြီးကတော့တာစီနေရေးလုပ်ငန်းတွေကိုတက်ဆိုင်ရာမွေးရေးအထူးအဖွဲ့တွေအလိုက်ဆောင်ရွက်တာအပြင်ကိုဒီကျွန်တော်တို့အထူးစီစဉ်ရေးတွေနဲ့ကျွန်တော်တို့ဆောင်ရွက်ခဲ့တာပေါ့လေဒီ2023ခုနှစ်မှာဆိုရင်လည်းကျွန်တော်တို့ကတီတာတစ်စစ်စင်ရေးကိုရွှေလီတစ်စစ်စင်ရေးလို့ဆိုပြီးတော့ဆောင်ရွက်ခဲ့တာရှိတယ်စစ်စင်ရေးနှစ်ခုပေါ့2014ခုနှစ်မှာလည်းကျွန်တော်တို့ကစစ်စင်ရေး၅ခုနဲ့ကျွန်တော်တို့ဆောင်ရွက်တယ်တကယ်ကိုမူရေးစေဝါပေးဆောင်ရောင်းဝယ်တဲ့နေရာမျိုးတွေပေါ့တော့အဲ့ဒီနေရာတွေမှာလုပ်တယ်ဒီ2015ခုနှစ်မှာလည်းကျွန်တော်တို့ကတကယ်အထူးစစ်စင်ရေးကြီးတွေကျွန်တော်6ခုနဲ့လုပ်တယ်ဒီ2015ခုနှစ်ဆောင်ရွက်ခဲ့တဲ့စစ်စင်ရေး6ခုနှစ်မှာ၄ခုကကျွန်တော်ရှမ်းပြည်နယ်မူရေးစေဝါရဲ့အစိုက်ပျိုးမှုထုတ်လုပ်မှုတည်ဆောင်ရောင်းဝယ်မှု90ရာခိုင်နှုန်းရှိတဲ့နေရာတွေမှာကျွန်တော်တို့စစ်စင်ရေးတော့၄ခုနဲ့တိုးချဲ့ပြီးဆောင်ရွက်တဲ့အတွက်ကြောင့်မို့ဒါဖန်ဆီးရမိမှုတွေထူးခြားဖြစ်နေတယ်ဒါများများရလာတဲ့သဘောပါတကယ်စီဝါရေးနဲ့နောက်ခံပြီးတော့နောက်ွယ်ရလူတွေကတော့များသောအားဖြင့်တော့ကျွန်တော်တို့ကသူတို့စီတီအောင်ရည်ယူနိုင်တဲ့အသက်တည်အတော့သားတွေမရှိအောင်ဈာထဲမှာအစ်စ်နေအများကြီးခံတာလို့ပြောကြအောင်ဒီတရားရုံးမှာတရားစွဲတင်လိုက်ရင်တရားရုံးမှာတော့ပြင်မှုထင်ရှားမရှိတဲ့ပြောကြအောင်ပြန်လည်လွတ်မြောက်လာတဲ့အခြေအနေတည်အောင်ဖြစ်နေတာဤအောင်ရဖို့ဆိုတာလေကျွန်တော်တို့ပြည်သူလူထုပူးပေါင်းပါဝင်ဖို့တော့လိုအပ်တယ်နောက်တရင်ပြည်တဲ့လူတွေအများကြီးလိုအပ်တယ်နေ့တော့အဖွဲ့အစည်းတွေဒီမူရစီဝါကိုကိုကွန်ပျူတာစုကူပါဝင်ကြိုလက်မခံတဲ့လူတွေအများကြီးလိုအပ်တယ်သူတို့ပူးပေါင်းပါဝင်မှုတွေရလာတယ်ဆိုရင်တော့ဒါတွေကတော့ပျောက်သွားမှာပေါ့အခုတော်တော်ကြီးတော့ဟိုပေါ်ပေါ်ထင်ထင်ဖြစ်နေတဲ့စီဝါရေးလုပ်ငန်းရှင်ကြီးတွေကတော့တော့ပေါ်ထုတ်နိုင်တဲ့တော့အနေထားမရှိပါဘူးသူတို့လည်းပေါ်ပေါ်ထင်ထင်ကြီးဒါကျွန်တော်တို့လုပ်နေပါတယ်ဆိုပြီးဝင်ပြောတဲ့အနေထားတော့မရှိပါဘူး
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်နော်ဆရာ
ဟုတ်ကျေးဇူးတင်တဲ့ရိုးတွေ့ရတာလည်းဝမ်းသာပါတယ်